သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကတိန်ကြောင့်စဲအဝဲ Okay misery ယူလိုက်ရင်အချိန်ရင်နဲ့အောက်ဇာနဲ့ပြင်မဲ့လဲအရင်တမကပြန်ရတယ်လို့ဒီမှာကြောင်းညာဝင်းနေရလေဟာ
အဲ့ဒီ online ပေါ်က slot 5ပြည့်ကိန်းရှန်ကူမီစတဲ့လောင်းကစားဂိမ်းတွေကအနာသိမိနောက်ပိုင်းမြန်မာနိုင်ငံမှာတွင်ကျဲလာနေတာပါ Facebook လူမှုကွန်ရက်စာမျက်နှာတွေကနေကြော်ညာပြီးလောင်းကစားလုပ်ဖို့ကန့်လန့်နေတာဟာတိတိတသားတိုးလာနေတာကိုမြင်တွေ့နေရပါတယ် Facebook ပေါ်မှာဆိုရင်ငါးဖန် slot ဂိမ်းချက်ပေါ်ဂိမ်းဖဲရိုက်နည်းမျိုးစုံစတဲ့ကစားနည်းတွေကိုနှစ်သက်ရာဆော့ကစားနိုင်တယ်လို့ကြော်ညာထားကြတာပါကြအပြင်အဲ့ဒီဂိမ်းကြော်ညာတွေကနိုင်ငံတကာရုပ်ရှင်ဇာတ်ကအခမဲ့ကြည့်လို့ရမယ့်နေရာတွေနာမည်ရဂိမ်းစားသူတွေရဲ့လူမှုကွန်ရက်ဆာမင်နာတွေမှာအများစုနေရာယူထားပါတယ်။အဲ့ဒီလိုကြော်ညာတဲ့အခါနာမည်ကြီးမော်ဒယ်တွေကိုငှားရမ်းကြော်ညာကြတာတွေလည်းရှိပါတယ်။ဒါ့အပြင်ကြော်ညာတွေမှာငွေထက်နေငွေထုတ်နည်းတွေအပါအဝင်ဒိုင်းတွေကိုဆက်လို့ရနိုင်မယ်ဖုန်းနံပါတ်တွေကိုပါတပါးတည်းထည့်ထားတာပါ online လောင်းစားတွေဟာလူတွေရဲ့လက်တကမ်းကိုတိတိတသားရောက်လာတာနဲ့တပြိုင်တည်းတစ်ဖက်မှာလည်းဒီလောင်းစားနွန်တွေရဲ့နှစ်ဝင်နေကြသူတွေဟာငွေကြေးကုန်ကြမှုတွေအပြင်နောက်ဆက်တွဲစုစုတွေနဲ့ပါရင်ဆိုင်နေကြရပါတယ်။အဲ့ဒီလို online လောင်းစားနွန်နဲ့နှစ်ဝင်ခဲ့တဲ့အသက်22နှစ်အရွယ်ကိုဟင်းကလည်း3နှစ်ကျော်ကြာသည့်အထိဒီတန်တရားတွေကနေယုံထွက်နိုင်သေးတာပါ။ဟု
တ်ကဲ့ကျွန်တော်စမ်းနိုင်သေးတော့ဘာလို့စမ်းနိုင်သေးတော့အဲ့တော့အိမ်မှာနေရတယ်ရဲ့ကျေလာတီတီအကောလေးစာဝင်လာတော့စာဝင်လာတော့ဟိုတော့အင်္ဂါဘက်ကကြာရတော့ဗျာအဲတန်းတော့အမတန်းဆန်းကုန်ပြီပေါ့အဲ့ဒါကိုဆက်ပြီးတော့ဆိုပြီးတော့တော့ဒီမှာစာပိုင်းတော့ပြီးတော့ဟိုကပြီးတော့ဓာရရဲ့ဒီမှာဓာလိုက်သွားလိုက်ပေါ့ရမလဲတုံးသွားလေရမလားဆိုပြီးတော့သက်ဆောင်လိုက်အဲ့ဒါဒါပေမဲ့ဆလို့ရလုံလေးရရပြည်ကြောင်ဒီမှာလည်းဒီမှာဆက်လို့ဆက်ပြန်ပြပတ်မတော့ဘူးနဲ့မှာပါတော့ပေါ့အဲ့တော့ကအဲ့တော့၃ကောင်ခဲ့လိုက်ရှိတယ်၃ကောင်ခဲ့လိုက်နောက်ပိုင်းတော့ဒီမှာဒီ၃ကောင်ခဲ့လို့ဆိုင်မဆိုင်မပြတ်တဲ့လူကစီးဆဲပဲသွားပေါ့အဲ့ဒီမှာလည်းလည်းရှိရင်လည်းတော့ဒီမှာကြားကြားလို့ရညာပါဘူးကပတ်တယ်ဒီမှာပတ်တယ်လို့ကျွန်တော်ဟိုကလည်းလည်းရောက်ဒီဟိုကပြလိုက်တယ်အဲ့ဒီတော့စက်ကြောင်ပြနိုင်ပြပြနိုင်တဲ့နေရာကြီးကိုချက်လို့မရဘူးရတော့ပြစ်ပြီးတဲ့အပြက်ကိုဆက်လို့မရဘူး
online ကနေလောင်းကစားတွေပြုလုပ်နိုင်လို့ဆိုရင်ဆော့ကစားမဲ့သူအနေနဲ့ KP with money true money စတဲ့ online ငွေလဲ application တွေကနေတစင်ကိုဆော့ကစားမဲ့ထိုင်တွေစီငွေပေးသွင်းတာတွေကိုအရင်လုပ်ရပါတယ်အဲ့ဒီနောက် game ကစားတဲ့အခါငွေကြေးအစားအသုံးပြုနိုင်မှု unit ဖြည့်တင်ရပါတယ်အဲ့ဒီလို unit ဖြည့်တင်ပြီးမှသာကိုကြိုက်နှစ်သက်ရာ game တွေကိုရွေးချယ်ဆော့ကစားနိုင်မှာဖြစ်ပါတယ်ကစားလို့နိုင်ငံရင်ငွေလဲဝင်စားမှုလုပ်နေတဲ့ဆိုင်တွေမှာပြန်လဲထုတ်ယူနိုင်သလိုရှုံးသွားခဲ့ရင်တော့ထပ်မံငွေဖြည့်သွင်းပြီးမှဆော့ကစားလို့ရပါတယ်။အရင် slot game တွေနဲ့ရှင်ရင်အခု game တွေကနိုင်တဲ့သူထဲရှုံးတဲ့သူသာပုံများလာတယ်လို့ကိုယ်တိုင်ကစားခဲ့သူလည်းဖြစ်ကိုယ်စလဲတိုင်ဟောင်းလည်းဖြစ်သူရန်ကုန်မှာနေထိုင်တဲ့အသက်24နှစ်အရွယ်ကိုမြတ်သူကပြောပါတယ်
။ဟိုဆော့ဆော့ကလည်းဟိုနိုင်ငံရှုံးလိုက်နိုင်ငံရှုံးလိုက်ကြောင်းလည်းရဲမရှုံးဘူးလို့ဒီနိုင်ငံကလည်းနိုင်ပါတယ်အဲ့လိုမျိုးအဲ့တော့လည်းလည်းချီးကျတယ်သူကရှုံးပြီးရောင်းရတယ်ပြန်ကြိုက်ရတယ်ဆိုတော့အဲ့တော့ဒီလိုမျိုးပြီးတော့ပြောင်းမှသူကလည်းနည်းပြန်ကြည့်ရအောင်ပေါ့ဒီလိုချီးကျတယ်ဒီလိုမျိုးတော့တော့အဲ့တော့အခုကတော့မပြောတတ်တော့ဘူးအများကြီးပဲချင်းချင်းနေပါတော့အခုကတော့ဒီရောက်တရားဆက်လို့ရှိရင်သူတို့ကရောက်တရားတော့မယ်လို့လည်းသူတို့ရောင်းမချက်လာတော့ပြန်ကြည့်ရအောင်ပြောမယ်ဆိုတော့ပြန်ရအဲ့ဒီကလည်းဘုံကရောင်းနေတာကြီးရောကျွန်တော်မျိုးကရောက်ချက်တယ်စားမယ်ဒီတော့ကလည်းသူတို့မျိုးပမာဏလည်းချက်ရပြီလေကျန်ကျန်ရဘူးလားဘူးရောင်းတယ်လို့ပြောတာ။ဟာအဲ့ကိစ္စကလည်းမဟုတ်ဘူးခုခေတ်ကျတော့ကျွန်တော်ကျေးရတော့တော့အော်လုံးစားတယ်ကွ။ဒီတော့မှလူတွေရောက်လို့ဟဲကြီးရောင်းလိုက်မပြေဘူး။အဲ့လိုပုံစံမျိုးကြီးကိုတွေ့ရဒီမှာမရဘူး
။ပိုးပလံမျိုးမိကိုတို့ဆိုသလိုရှုံးမှန်းတည်ပေမဲ့ online game ဆော့သူတွေဟာပြက်နိုင်လို့စိတ်တွေကြောင့်အရှုံးတွေကြောင့်ဆက်ဆော့နေမိကြတယ်လို့ကစားသူတွေကဆိုပါတယ်။စိတ်ပညာရှင်တွေကတော့လောင်းစားလို့သူတွေဟာကိုယ့်ကိုယ်ကိုသတိမထားနိုင်ပဲဆွဲသွားတာဖြစ်တယ်လို့ပြောဆိုကြပါတယ်။internet line ရရှိတဲ့ဘယ်နေရာကမဆိုဂိမ်းကစားနိုင်သလိုကစားသူတွေထဲမှာတော့လူမျိုးစုံအသက်ဆုံးရှိကြပါတယ်အသက်20ကနေ40အတွင်းလူငယ်လူလတ်ပိုင်းတွေကအဲ့ဒီလို game တွေကိုပိုကစားကြတယ်လို့ game ကစားသူတွေစီကသိရပါတယ် online လောင်းကစားတွေဟာအပန်းဖြေရုံလောက်တာမကဆက်ဆက်လက်လန်းကစားလာကြတဲ့အခါတချို့ internet မရတဲ့ဒေသကသူတွေဆိုအင်တာနက်ရတဲ့နေရာတွေထိသွားရောက်ကစားတာမျိုးတွေလည်းရှိပါတယ်။ကရင်ပြည်ဒီမော့ဆိုအနောက်ဘက်ခြမ်းမှာဆိုရင်လူငယ်အများစုဟာအင်တာနက်ရတဲ့နေရာတွေအထိသွားရောက်ပြီး online game ဆော်တာမျိုးတွေရှိတယ်လို့ဒေတာရင်းမီဒီယာတွေမှာဖော်ပြထားပါတယ်။အဲ့ဒီလိုလူငယ်တွေလမ်းမမြအောင် online ကနေ live လွှင့်ဆော့ပြနေသူတွေကိုအရေးယူဖို့လိုအပ်တယ်လို့ပြောလာသူက slot game ကစားခဲ့ပေမဲ့လက်ရှိမှာဆွတ်လွတ်ထားသူအသက်28နှစ်အရွယ်ကိုဖြိုးပ
ါ game ကိုဆော့လို့ရရှိနိုင်တဲ့အကျိုးကတော့ကိုယ့်အတွက်ကောင်းတဲ့အကျိုးတော့မရှိဘူးကွာဆိုးတဲ့အကျိုးတော့ရှိမယ်။ကိုယ့်အတွက်ရှုံးမွား60ရာခိုင်နှုန်းလောက်ပေးကြတဲ့ရာယူထိုင်ဆော့ရတာလေဘလောက်များဆုံးရဘူးလဲဆိုလို့ရှင်9သိန်းလောက်ထိတော့အများဆုံးရဘူးပဲတခါတည်း9သိန်း7သိန်းလောက်တထိုင်နဲ့လဲရှုံးမှုတွေပေါ့နော
်အခုက online လောင်းကစားတော်တော်များတွေ့ပါတယ်ထိုင်းမှာလည်းရှိတယ်မြန်မာမှာလည်းရှိတယ် streamer တွေ live လွှင့်ပြီးတော့ဘူးကွာဆော့ပြနေတဲ့အခါမျိုးကြတော့တချို့လူငယ်တွေကြတော့ကွာဒါဟာသူတို့တော့နိုင်သေးတာပဲဆိုတဲ့အတွေ့နဲ့ live ဆော့ကြတာမျိုးတွေလည်းတွေ့တယ်ဒီအစိုးရတွေကနေပြီးတော့ဒီဟာကြီးကိုတစ်သက်ဝင်အရေးယူပေးမယ်ဒီလို live လွှင့်တာကိုပိတ်ပင်လိုက်မယ်ဆိုလို့ရှင်တော့ပိုပြီးအဆင်ပြေနိုင်တယ်လို့ထင်ပါတယ်ဗ
ျဒီလို online လောက်ကစားဆော့သူတွေအမြဲရှုံးနေတာက website ရေးသားသူတွေရဲ့ကြိုတင်စီမံထားမှုတွေကြောင့်ဖြစ်တယ်လို့နိပညာကျမ်းကျေသူတွေကသုံးသပ်ပါတယ် online လောက်ကစား website တွေဟာဘောလုံးပွဲလို့အားကစားပွဲတွေကိုသူတို့ရဲ့ site မှာဗန်းပြထားပြီးလောက်ကစား game တွေနဲ့လူတွေကိုကစားဖို့ဆွဲဆောင်တာမျိုးတွေလည်းရှိပါတယ်နိုင်ငံတကာမှာတော့ဥပဒေနဲ့ပြုလုပ်ရတဲ့ site တချို့ဟာသူတို့ရဲ့ website level ကို return to player လို့ခေါ်တဲ့ကစားသမားပြင်ရတဲ့ပမာဏကိုစစ်ဆေးခံရပါတယ်။စစ်ဆေးခံရပြီးအောင်မြင်မှသာသူတို့နိုင်ငံတွေမှာကြေအားဝင်ကစားခွင့်ပြုတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံက online website တွေကတော့ကစားသမားပြင်ရတဲ့ပမာဏကိုစစ်ဆေးခံခြင်းမရှိသလိုအဲ့ဒီလိုပမာဏကိုတရားဝင်ကြေညာတာမျိုးလည်းမရှိပါဘူး။အဲ့ဒီအတွေ့ကစားသူတွေရဲ့အနိုင်ရှင်ကို website ရေးသားသူတွေကစိတ်ကြိုက်လို့လို့ဆုံးဖြတ်ပိုင်ခွင့်ရှိတဲ့အခြေအနေဖြစ်နေတယ်လို့ website ရေးဆွဲနေတဲ့ရန်ကုန်မြို့နယ်အသက်28နှစ်အရွယ်ကိုမောင်ကဆိုပါတယ
်မြန်မာနိုင်ငံမှာကဒီလို slot game တွေကအရင်တည်းကတော့ရှိခဲ့တယ်ဒါပေမဲ့အရင်တုန်းကကျတော့ဒီနိုင်ငံတွင်းကနေပြီးတော့ဟို support ပေးတာမျိုးနိုင်ငံတွင်းကနေလုပ်နေတာမျိုးရှိခဲ့တာမဟုတ်ဘူးအာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဒီလိုမျိုးဟာမျိုးတွေကကြေကြေပြန့်ပြန့်ပေါ်လာတာပေါ့ဒီဘက်လက်ရှိမှာရင်းနှဲကလုံနေတဲ့ဒီပေါ်လုံးတိုင်တွေရှိနှလုံးတိုင်တွေရှိအဲ့လိုမျိုးဟာအဲ့လိုမျိုးအဖွဲ့အစည်းတွေကနေပြီးတော့ဒီ system တွေကိုတည်တဲ့နားလည်နိုင်တဲ့လူတွေကိုငှားတယ်ငှားပြီးတော့ဒီလို system တွေကိုပြည်တွင်းမှာအဲလွှင့်တင်ပြီးတော့ဒီလိုမျိုးနာမည်မျိုးစုံတွေပေါ့နော်နာမည်မျိုးစုံနဲ့ system အများကြီးပေါ်လာတာပေါ့အဲ့လိုမျိုး game တွေအများကြီးပေါ်လာတာပေါ့မြန်မာနိုင်ငံက website တွေကကြတော့ခုနပြောသလိုပဲစစ်စစ်ရာတွေပါလည်းမရှိဘူးနောက်ပြီးတော့သူတို့နဲ့ပတ်သက်တဲ့ဘာမှအတုံးပြုတ်တွေပေါ်မှာဟိုဘယ်လိုပြောမလဲ10 terms and condition တွေပေါ့အဲ့လိုမျိုးလည်းမရှိဘူးရှိခဲ့တာတော့သူ့ကိုစစ်စစ်ပေးပြီးတော့အရေးယူပေးမယ်လို့လည်းမရှိတဲ့အတွက်ဆော့တဲ့လူတွေကဘလောက်နိုင်တယ်ဘလောက်ရှုံးတယ်လည်းမသိဘူးအဓိကကတော့ရှုံးနေရမြင်တာပေါ့ဘာလို့လဲဆိုတော့ slot game တွေရဲ့သဘောတရားကဒီ system ပိုင်တဲ့လူကထိစက်ကြိုက်ထိချုပ်ခွင့်ရှိရယ်စက်ကြိုက်ကိုယ်လိုတို့ပြန်ပြီးတော့ဒီလာပြီးတော့ဆော့တဲ့လူတွေပေါ်မှာတွားပြီးတော့ဟိုအရှုံးနိုင်အဆုံးဖြတ်ခွင့်ရှိတာပေါ့
အရင်ကဘောလုံးပွဲနှလုံးသုံးလုံးထိအပါဝင်လောင်စာတွေဟာမြေပြင်မှာပဲလှူဆောင်ရတာပါဒါပေမဲ့အခုချိန်မှာတော့ online ကနေလွယ်လွယ်ကူကူဆော့ကစားလို့ရနေတာကတင်းကျပ်မှုရှိတဲ့နိုင်ငံရဲ့ဥပဒေတွေကြောင့်ဖြစ်တယ်လို့ဥပဒေပညာရှင်တွေကထောက်ပြကြပါတယ်။အမျိုးသားဒီမိုကရေစီအစိုးရ NLD လက်ထက်မှာတော့ mobile ဆက်သွယ်ရေး operator တွေနဲ့ license ဆိုင်တွေအနေနဲ့ online game လောင်းကစားတွေအပါအဝင်ဥပဒေနဲ့ညှိစွန်းတဲ့လှုပ်ဆောင်မှုတွေမှာပါဝင်တာတွေမလုပ်ဖို့နဲ့လိုက်နာတာမရှိရင်တည်ဆဲဥပဒေနဲ့အရေးယူသွားမယ်လို့ဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနောက်အနာသိမ့်ပြီးချိန်မှာတော့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကအွန်လိုင်းမှာကြော်ညာနေတဲ့လောင်းကစားတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်အရေးယူနိုင်ရေးဆောင်ရွက်နေတယ်လို့သူတို့လက်အောက်ခံမီဒီယာတွေကတစင်းပြီးခဲ့တဲ့နှစ်ဆိုင်ပိုင်းမှာပြောဆိုခဲ့ပါတယ်။ဒီလိုဆောင်ရွက်ချက်တွေဟာလုံလောက်တဲ့အရေးယူမှုတွေမဟုတ်တာကြောင့်ထိရောက်တဲ့အရေးယူမှုတွေဆက်လက်လှုပ်ဆောင်ဖို့လိုအပ်သေးတယ်လို့ online အသုံးပြုသူတွေကဆိုကြပါတယ်။မြန်မာနိုင်ငံမှာဥပဒေစိုးမိုးမှုမရှိတဲ့အခုချိန်ဒီလိုလောင်းစားတွေရောက်ကြဖို့ဥပဒေနဲ့ပတ်သက်တဲ့အသိဉာဏ်တွေပြည်သူတယောက်စီတိုင်းမှာရှိဖို့လိုအပ်တယ်လို့တရားလွတ်တော်ရှင်တွေကထောက်ပြပါတယ်။
ဒီလောင်းစားဥပဒေဆိုတာကတော့ကျွန်တော်တို့2019တွေကလောင်းစားဥပဒေကမြန်မာနိုင်ငံမှာကျထမ်းပြီးသားရှိရပေါ့နော်ဒီ electronic နဲ့ပတ်သက်တဲ့ online ပေါ်ကနေပြီးတော့ဒီလုံနေတဲ့ဟို game တွေငါပစ် game တို့ပါတော့အဲ့လိုမျိုးပေါ့နော်ဒီလိုဟာတွေကဒါလောင်းစားဥပဒေနဲ့ညှိဆွန်းတယ်ပေါ့ဒီလိုမျိုးဒီ online ပေါ်မှာဒီလိုမျိုးပေါ်ထင်ထင်လှုပ်လာကြတယ်ဆိုတာကလည်းအာနာသိမ့်ပြီးတဲ့အချိန်မှာ မြန်မာနိုင်ငံဥပဒေစိုးမိုးမှုရှိတဲ့အချိန်မှာပို့ပြီးတော့ဒါတွေကထင်ပေါ်လာတယ်လို့ကျမတို့တွေဒါတွေးလာเสียဖြစ်တာပေါ့နော်အစိုးရဘက်အနေနဲ့ရောဒီဥပဒေပညာရှင်တွေအနေနဲ့ရောဥပဒေကိုပြည်သူတွေအားလုံးကိုသိအောင်ပေးနိုင်တဲ့ knowledge ပေါ့နော်အဲ့ဒီ awareness ကိုလိုအပ်နေတယ်ပေါ့အဲ့ဒါဆိုလို့ရှိရင်တော့ဒီလိုအရာတွေကိုဥပဒေစိုးမိုးမှုတွေတဖြည်းဖြည်းရှိလာပြီးတော့ဒီလိုမျိုးဟိုတရားဥပဒေနဲ့မလွတ်ခင်းတဲ့အရာတွေက100% မထိန်းချုပ်နိုင်ရင်တောင်က50-50လောက်ပေါ့နော်အဲတဖြည်းဖြည်းနဲ့တော့ဦးရေကနားလည်လာပြီးတော့ဒါတွေကဟိုပြစ်မှုပြစ်ဒဏ်တွေဒီလိုရှိတယ်တာဝန်မှုတာဝန်ခံမှုတွေဒီလိုရှိတယ်ဆိုတာတော့တဖြည်းဖြည်းနဲ့လူတွေကနားလည်လာရင်တော့ဥပဒေစိုးမိုးမှုကလည်းရှိလာမယ်လို့ကျွန်မမြင်ပါတယ
်ဒီလိုပေါ့ရောက်တဲ့ဥပဒေတွေကိုအခွင့်ကောင်းယူပြီးစိတ်တမ်းကျရေးဆွဲထားတဲ့ online game တွေရဲ့အောက်မှာစော်ကစားသူတွေရဲ့ဘဝတွေဟာအရှုံးနဲ့အတူနှိမ့်မြုပ်လို့နေပါတယ်အကျိုးဆက်တွေကိုရင်ဆိုင်နေရတဲ့စော့ကစားသူတွေရဲ့နောက်ဆက်တွဲထိခိုက်မှုတွေမှာအကျွေးနွန်နေရာကနေမိသားစုပြုတ်ကွဲရတာတွေအထိပါရှိလို့နေတာပါသူတို့တွေအပါအဝင်ကိုဟင်းတို့လိုလွတ်မြောက်ခြင်းသူတွေတက်တော့စစ်ကောင်စီလက်ထက်တရားဥပဒေမဲ့မှုတွေကြောင့်အနာဂတ်တွေဟာဝေဝါလို့နေစေပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးဖို့ကြတာဖြစ်ပါတယ်
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ